နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာအမေရိကန်နိုင်ငံဆိုင်ဝန်ကြီးကချီးမြှင့်တဲ့လူ့အခွင့်အရေးကာကွယ်သူစုချီးမြှင့်ခံရသူတွေကိုအမေရိကန်နိုင်ငံဆိုင်ဌာနကထုတ်ပြန်ကြေညာပါတယ်။ကမ္ဘာတစ်လုံးမှာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်ကိုမြင့်တင်ကာကွယ်ကြတဲ့ရဲစွမ်းတပ်တည်ရှင်လူပုဂ္ဂိုလ်၈ဦးကိုရွေးချယ်ချီးမြှင့်ခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံကစလိုက်မန်ဖာလျန်လဲလူ့အခွင့်အရေးကာကွယ်သူစုချီးမြှင့်ခံရပြီးသူဟာလူ့အခွင့်အရေးဘာသာရေးလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်တို့မြင့်တင်ရေးနဲ့လူငယ်တွေနိုင်ငံရေးမှာပိုပြီးတော့ပါဝင်လာရေးတို့ကိုဆောင်ရွက်သူအဖြစ်ဖော်ပြထားပါတယ်။ဒါ့အပြင်ကူဝိတ်မှာရွှေပြောင်းလှုပ်သားအရေးဆောင်ရွက်သူမေရီအန်အဘွန်ဒါဘိုလီးဗီးယားနိုင်ငံမှာလူ့အခွင့်အရေးကာကွယ်သူအဖြစ်နှစ်ပေါင်း50ကျော်ရပ်တည်လာတဲ့အမ်ပါရိုကာရာဂျဲတို့လည်းစုချင်းမြင့်ခံရတဲ့အထင်မှာပါဝင်ပါတယ်။ဒါ့အပြင်ကာဂျစ်စတန်ကအိုက်ဒါဒဇူမာနာဇာရိုဘာအာဖရိကနိုင်ငံအက်စဝတီနီနိုင်ငံကသူလာနီမာစီကိုဂါနာနိုင်ငံကအီဘီနီဇာပီကာကိုလံဘီယာနိုင်ငံမှာကျမ်းမာကွဲပြားမှုအခြေပြုအကြမ်းဖက်မှုတွေကနေလွတ်မြောက်လာသူတွေအရေးဆောင်ရွက်သူဟွာနာရုစ်အဇာဘိုင်ဂျန်နိုင်ငံကရူဖတ်ဆာဖာရော့ဘ်တို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူ့အခွင့်အရေးကာကွယ်သူစုများချီးမြှင့်ခံရပါတယ်ရှင်